တရုတ်နိုင်ငံမှာကိုဗစ်ကာယောဂါဆိုင်ရာတင်းကျပ်တဲ့ကန့်သတ်ချက်တွေဖြေလျှော့ပေးဖို့အချိန်တက်ပြီလို့အပြည်ပြည်ဆိုင်ရာငွေကြေးရမုံအဖွဲ့ IMF ညွှန်ကြားရေးမှူးခရစ်စတာလီနာဂျော်ဂျီဗာကပြောပါရယ်။တရုတ်နိုင်ငံမှာကိုဗစ်လုံးဝကင်းစင်ရေးမူဝါဒနဲ့လောက်ကင်ဆောင်ရွက်မှုတွေဟာပြည်သူတွေကိုရောစီးပွားရေးကိုပါထိခိုက်နေပါရယ်။ဒါကလူတွေကိုတိတ်ပြီးတော့ထိခိုက်စေပါရယ်။တရုတ်ရဲ့စီးပွားရေးထိခိုက်တာနဲ့ကမ္ဘာစီးပွားရေးအပေါ်မှာပါတက်ရောက်လာမှာပါလို့ AP သတင်းဌာနနဲ့တီးတန့်တွေ့ဆုံမင်းမြတ်ကမှာ Miss Georgieva ကပြောဆိုသွားတာပါ။တရုတ်နိုင်ငံရဲ့ဝန်ကြီးကတော့ပြည်သူတွေရဲ့လူမှုဘဝကိုအကောင်းဆုံးအခအကွယ်ပေးဖို့နဲ့ကိုဗစ်ကြောင့်လူမှုစီးပွားအပေါ်ထိခိုက်မှုတွေအနည်းဆုံးဖြစ်အောင်အစိုးရကဆောင်ရွက်နေတာပါလို့အင်္ဂါနေ့ကအကအကွယ်ပြောဆိုပါရတယ်။တရုတ်သမ္မတရှီချင်းပင်ရဲ့ကိုဗစ်လုံးဝကင်းစင်ရေး Zero COVID မူဝါဒကြောင့်ကိုဗစ်ပိုးကူးစက်မှုကျဆင်းလာပေမဲ့တမောင်ထောင်လေးရကျော်ရှိတဲ့တရုတ်ပြည်သူတွေရဲ့နေစဉ်လူမှုဘဝတွေမှာတော့အနောက်အရှက်တွေဖြစ်နေရတာပါအချီးအကျယ်ရောဂါပိုးစစ်ဆေးမှုတွေနဲ့ကန့်သတ်ချက်ကာလကြာရှည်လာတာနဲ့အမျှလူလူကြားမကျေနပ်မှုတွေကြောင့်ဆန္ဒပြပွဲတွေပေါ်ပေါက်လာပြီးတော့တမနာရှီချင်းပင်နှုတ်ထွက်ပေးဖို့အထိမကြုံစဘူးတောင်းဆိုလာကြတာဖြစ်ပါတယ်ကိုဗစ်လုံးဝကင်းစင်ရေးနည်းပြဟာတွေနဲ့ပတ်သက်လို့တရုတ်တာဝန်ရှိသူတွေဘက်ကကာကွယ်ပြောဆိုနေပေမဲ့လည်းကာယောဂါဆိုင်ရာကန့်သတ်သားမြစ်ချက်တချို့ကိုတော့တနင်္လာနေ့ကဖြေလျှော့ပေးလိုက်ပါတယ်ဆယ်စုနှစ်တွေအတွင်းအာဏာရကွန်မြူနစ်ပါတီအပေါ်အကြီးမားဆုံးဆန့်ကျင်တဲ့လုပ်ရဖြစ်တဲ့ပြည်သူတွေရဲ့ကန့်ကွက်ဆန္ဒပြပွဲအကြောင်းအစိုးရကထည့်သွင်းပြောဆိုတာမရှိပေမဲ့လည်းကိုဗစ်ကာယောဂါဆိုင်ရာကန့်သတ်ချက်တွေကိုတော့အနည်းငယ်ဖြေလျှော့ပေးလာတာလည်းဖြစ်ပါတယ်